Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇူလိုင်လ21ရက် View American တန်ရဲ့တင်းငွေနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေဟာရာသီဥတုဒဏ်အလွန်ပူတဲ့ကြားကပဲဒီအပူဒဏ်ကိုခံပြီးတော့တနင်္ဂနွေဒီကနေ့မှဆက်ပြီးတော့ဆန္ဒတွေပြနေကြပါတယ်။ဗြိတိန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေဖြစ်နေတာကိုပို့ပြီးတော့အရှင်းမြင့်လာအောင်လုပ်တဲ့နေတဲ့ပြည်တွင်းဗြိတိန်နိုင်ငံတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်အနေနဲ့ထိမ့်ဖို့လိုတယ်လို့အီရန်ကဒီကနေ့မှသတိပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတော့အသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ၈ဦးထက်မနည်းသေဆုံးပြီးတော့25ဦးဒဏ်ရာရသွားတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မြေပုံနဲ့အမ်းမြွနယ်တွေမှာအစိုးရစစ်သည်မော့ကိုရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံတွေဘေးလွရာကိုပြေးနေရတယ်လို့လုံခြုံရေးတွေလည်းအထူးစိုးရိမ်နေရတဲ့အကြောင်
းဒီကနေ့တိုက်ရဲ့ချက်ကမြေပုံနဲ့အမ်းမြွနယ်အကျအဲဒီမဲတန်ကျူးဟိုရှိတဲ့
မြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့တူဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဟာဆက်ပြီးတိုက်ပွဲဝင်နေတဲ့အတူခရီးရန်ဖျားเจ้าတွေကလည်းရှီတန်းကပါဝင်နေတဲ့အကြောင်းနဲ့အိန္ဒိယမော်တော်ကားဈေးကွက်ဟာဆယ်စုနှစ်တစ်ခုအတွင်းမှာအယောင်အကျဆုံးအခြေအနေနဲ့ရင်ဆိုင်ရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာသီဥတုဒဏ်အလွန်ပူတဲ့ကြားကပဲအပူဒဏ်ကိုကြံ့ကြံ့ခံပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဆန္ဒပြတဲ့သူတွေဟာအနောက်အောင်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရက်ကိုလှုပ်ဆောင်မှုကိုလည်းစာရန်တွေကင်ပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ညင်းပွားစရာဖြစ်နေတဲ့တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်ဒေသခံတွေကအစိုးရကိုဆန္ဒပြခဲ့ကြတာပါလွန်ခဲ့တဲ့လအတွင်းဟောင်ကောင်အစိုးရကိုဆန္ဒပြတဲ့သူဟာတန်းတဲ့ချီရှိခဲ့တာကြောင့်ဟောင်ကောင်မှာတစ်ခါမှမကြုံဘူးလို့အောင်ကိုဆန္ဒပြတဲ့သူအရေးအတွက်များပြားခဲ့တာဖြစ်ပြီးတော့ဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးတဲ့နောက်22နှစ်အတွင်းမှာအစိုးရဆုံးလူမှုမငြိမ်သက်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥပဒေကြမ်းကြောင့်အခုလိုလူမှုမငြိမ်သက်တွေမငြိမ်သက်မှုဖြစ်ပေါ်တဲ့အပေါ်မှာတောင်းပန်လိုက်ပြီးတော့ဒီဥပဒေကြမ်းကိုလည်းလုံးဝရုပ်သိမ်းခဲ့ပါတယ်။ဥပဒေကြမ်းကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေဟာဖြည်းဖြည်းချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ရဲ့အင်အားသုံးနေနေမှုတွေအပေါ်မှာစုံစမ်းစစ်ဆေးမှုတွေလှုပ်ဖို့ကိုတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအသေခံဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်မလို့လူ၈ဦးထက်မနည်းသေဆုံးပြီးတော့25ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အနောက်မြောက်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်ဒီရာအစ္စမီလ်ခမ်အရမရှိရဲ့လူညိုစခန်းတစ်ခုကိုအခုတနင်္ဂနွေနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တယ်လို့ရဲဘက်ကပြောပါတယ်။နောက်ထပ်အသေးခံတိုက်ခိုက်မှုကတော့ပထမဆုံးကဒီတိုက်ခိုက်ခံရတဲ့ကဒဏ်ရာသူတွေကိုခေါ်သွားတဲ့ဆေးရုံတရုံမှာထပ်ဖြစ်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာအသေးခံဘုံခွဲတိုက်ခိုက်တဲ့သူဟာအမျိုးသမီးကောင်းမှုခြုံထားတယ်လို့သိရပါတယ်။အဲ့ဒီမှာနောက်ထပ်ထိခိုက်ဒဏ်ရာမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့ပါကစ္စတန်တာလီဘန်ဘက်က VOA ကိုပို့တဲ့အီးမေးလ်စာမှာဖော်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံမှာပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲယုံတွေကိုသွားရောက်ပြီးတော့မဲပေးနေကြပါတယ်။ပြီးခဲ့တဲ့ဧပြီလကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့ဟာတာတယုတ်ဆောင်ဗော်ဒီမီယာဇလင်စကီကိုယူကရိန်းနိုင်ငံသားတွေအများပြားကထောက်ခံမဲပေးခဲ့တာကြောင့်သူကသမ္မတဖြစ်လာခဲ့တာပါ။အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပလိုက်တဲ့အတွက်သမ္မတအသည့်အနေနဲ့သူရွေးကောက်ပွဲနိုင်ရခဲ့တဲ့အောင်မြင်မှုအရှိန်ဟုန်ကိုဆက်ထိန်းသွားနိုင်ဖို့မျှော်လင့်နေတယ်လို့The Economist စီးပွားရေးမဂ္ဂဇင်းကအကဲခတ် Agnes Otolani ကပြောပါတယ်။ယူကရိန်းနိုင်ငံသားအများစုကသူတို့ရဲ့ပါလီမန်တွင်မှအောက်ရီလိုက်စားမှုတွေရှိနေတယ်လို့အရှုံးမြင်နေကြပြီးတော့ Mr. Zelensky ကိုအဲ့ဒီနိုင်ငံရေးအလွှာတစ်ခုကိုရှင်းဖို့အတွက်လှုပ်ခွင့်ပေးခဲ့လှုပ်ပိုင်ခွင့်ပေးခဲ့တာကြောင့်အခုလိုပါလီမန်ရွေးကောက်ပွဲကိုစောစောစီးစီးကျင်းပခဲ့တာလည်းဖြစ်ပါတယ်။ ဇလင်စကီရဲ့ပြည်သူ့ဝန်ဆောင်မှုပါတီအနေနဲ့ဒီပါလီမန်ရွေးကောက်ပွဲမှာအခြေအနေကောင်းနိုင်မယ်လို့ခန့်မှန်းနေကြပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့ပါလီမန်အမတ်နေရာအများစုကိုရကြမှာရမှာဖြစ်တဲ့အတွက်ညမောင်းအဖွဲ့တစ်ခုဖွဲ့လာနိုင်ကြတော့ရှိပါတယ်။အသစ်ဖွဲ့စည်းပါလီမန်ကလုံးဝကိုမတူကွဲပြားလာနိုင်ပြီးတော့ပါလီမန်အမတ်တွေထဲက80ရာခိုင်နှုန်းလောက်ကလည်းအသစ်တွေဖြစ်လာနိုင်တယ်ဆိုပြီးတော့နိုင်ငံရေးကဲခတ်တွေကတော့သုံးသပ်နေကြပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံမှာတော့နာဇီအာနာရှင်အဒော့ဖ်ဟစ်တလာကိုလောက်ချံဖို့ကြိုးစားခဲ့တဲ့ထင်ရှားတဲ့သမိုင်းဝင်အထိတ်မှတ်85နှစ်မြောက်ကိုမနစ်စင်နေ့ကကျင်းပပါရယ်အဲ့ဒီဖြစ်စဉ်မှာတော့လောက်ချံဖို့ကြိုးစားခဲ့မှုကမအောင်မြင်ခဲ့ပဲလောက်ချံမှုမှာပါဝင်ခဲ့သူတွေတက်ဖြတ်ချင်းခံခဲ့ရပါတယ်အခုထိတ်မှတ်ပွဲကတော့အဲ့ဒီတုန်းကတက်ဖြတ်ခံရသူတွေကိုဂုဏ်ပြုတဲ့ပွဲဖြစ်ပါတယ်အဲ့ဒီလောက်ချံမှုကိုဦးဆောင်ခဲ့တဲ့ဘိုမူကြီးကလော့စ်ဖွန်စတက်ဖန်ဘတ်တက်ဖြတ်ခံရတဲ့အဆောင်ရှေ့မျက်နှာစာမှာလုပ်တဲ့ဂုံပြူပွဲမှာတော့စစ်တီ400လောက်ပါဝင်ပြီးတော့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကာလတယောက်ခဲ့ပါတယ်။ဒီသမိုင်းသင်ကန်းစာမပျောက်ပြတ်သွားစေဖို့ကိုအမှတ်တရထိန်းသိမ်းထားရမယ်လို့ဝန်ကြီးချုပ်မာကာကအဲ့ဒီပွဲမှာပြောဆိုသွားပါတယ်။1944ခုနှစ်ဇူလိုင်20ရက်နေ့မှာဘိုမူယီဗွန်စတာဖန်ဘတ်ဟာနာဇီကောင်းဆောင်ဟစ်တလာကိုလက်ဆွဲဘုံနဲ့တိုက်ခိုက်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့လို့အဲ့ဒီဘုံပောက်ကွဲတဲ့အချိန်မှာခုံတလုံးကအကာအကွယ်ရခဲ့လို့အဒော့ဖ်ဟစ်တလာအသက်ရှင်ကျန်းခဲ့ပါတယ်။အဲ့နောက်နာယီပိုင်းတွင်ပါပဲ von Stauffenberg နဲ့လောက်ချမှုမှာသူနဲ့အတူပါဝင်သူတွေတပ်ဖြတ်ချင်းခံခဲ့ရပါတယ်။တစ်ချိန်တုန်းကသူတို့ကိုနာဇီတွေကတစ်စပေါက်တွေဆူပြီးတော့ကင်မွန်းတက်ခဲ့ပြီးမြဲအခုတော့သူတို့ဟာတရားကောင်းတွေဖြစ်လာခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ PUE ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရဒေတာတွင်တဲ့နိုင်ငံကသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဗြိတိန်နိုင်ငံပိုင်ရင်းနှီးတဲ့တင်မော့ကိုအီရန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံခြားတင်မော့မှုတွေမြင့်တက်လာတဲ့နဲ့ပတ်သက်ပြီးတော့အီရန်နိုင်ငံကဗြိတိန်နိုင်ငံကိုသတိပေးလိုက်ပါတယ်။နိုင်ငံခြားတင်မာမှုတွေဖြစ်နေတာကိုပို့ပြီးတော့အချိန်မြင့်လာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံအတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်နေနဲ့ထိမ့်ဖို့လိုတယ်လို့အီရန်ကဒီကနေ့မှတိုက်ထွန်းပါတယ်။ပါရှန်ပင်လယ်ကွေ့ထဲမှာဟောင်းမှုပါရှန်ပင်လယ်ကွေ့ထဲကဟောင်းမှုစီလက်ကြားမှာဗြိတိန်နိုင်ငံပိုင် Standard Imperial ရင်းနှီးတင်မော့ကိုတောက်ချနေတုန်းကအီရန်ဘက်ကဖမ်းဆီးလိုက်တာဟာရန်လိုတဲ့လုပ်ရပ်ဖြစ်တယ်လို့ဗြိတိန်နိုင်ငံကပြောကြားလိုက်ပြီးဒီတင်မော့ကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးအီရန်ရဲ့ရှင်းပြချက်ကိုလည်းလက်မခံဘဲပယ်ချလိုက်ပါတယ်။ဗြိတိန်ဆိုရည်နဲ့နိုင်ငံသားမှာရှိနေတဲ့တင်မာမှုတွေကိုပို့ပြီးတော့မြင့်တက်လာအောင်လုပ်ချင်နေကြတဲ့ပြည်တွင်းနိုင်ငံရေးအင်အားစုတွေကိုထိမ့်ဖို့လိုတယ်လို့ပြောကြားလိုက်ပြီးတော့ဒေသတွင်းအခြေအနေတွေကနည်းနည်းလေးမှအတိမ်းဆောင်းမခံဖြစ်နေချိန်မှာအခုလိုလှုပ်တာဟာအန္တရာယ်များပြီးတော့ညံမျောမြဲနည်းလွန်ရာရောက်တယ်လို့လည်းဗြိတိန်နိုင်ငံဆိုင်ရာအီရန်တန်ကိုယ်စားလှယ်ဟာမစ်ဘိုင်ဒနီဂျက်ကထွတ်တာကနေပြောပါတယ်။ဒါပေမဲ့လည်းအီရန်အနေနဲ့ဘယ်လိုပုံစံမျိုးနဲ့မဆိုအခိုင်အမာရင်ဆိုင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။အိမ်မတိုင်ငယ်တရက်ကတော့အီရန်ဆိုရရဲ့လုံရက်တည်းဟာဆိုရင်စရာလက္ခဏာတွေဖြစ်ပြီးတော့ဂျီဘရယ်လ်တာရေလက်ကြားမှာဆီးရီးယားနိုင်ငံကိုသွားနေတဲ့အီရန်ရင်းနှီးတဲ့သင်္ဘောကိုတရားဝင်ဖမ်းဆီးလိုက်ပြီးတဲ့နောက်အီရန်နေနဲ့ဒေသတွင်းမှာမတီးမငြိမ်ဖြစ်အောင်လုပ်ပြီးတော့အနေအများပြီးတရားမဝင်တဲ့လမ်းကြောင်းကိုရွေးချယ်တာမျိုးဖြစ်နိုင်တယ်ဆိုပြီးဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ်ဖမ်းဆီးခံထားတဲ့သင်္ဘောသားတွေကတော့အနေအခင်းခင်းနဲ့ရှိနေတယ်လို့ဟော်မစ်ကန်ပီနယ်စိတ်ကန်းအာဏာပိုင်အဖွဲ့ရဲ့အကြီးအကဲကဒီကနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြောင်စုနေရာတော်များများကိုဝင်ရောက်နေတဲ့ပြင်းထန်တဲ့အပူလိုင်းဒဏ်ကြောင့်မလို့လူ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ကြားမရတောင်ရှိသူတွေကပြောပါရယ်မေရီလန်းပြည်နယ်အရီဇိုနာပြည်နယ်အာကန်ဆပ်ပြည်နယ်တွေမှာအပူချိန်မြင့်တက်လာတာနဲ့ဆက်နေပြီးတော့သေဆုံးတဲ့သတင်းတွေရရှိနေပါရယ်အခုသတင်းပတ်ရုံးပိတ်ရက်တွင်အမေရိကန်ပြောင်စုမှာစုထိုင်းစမြင့်တက်ပြီးတော့အနေရရှိတဲ့အပူလိုင်းတွေပေါ့ဆပ်ပေါင်းနေတာကြောင့်တတိမပြုတ်နိုင်တော့အပူရှက်တာနဲ့အပူပြင်းတဲ့အတွက်ကျမကြီးရထိခိုက်မှုတွေရှိလာနိုင်တာကိုအမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။နိုင်ငံအဝမှာဒီစီစဉ်ထားတဲ့အခမ်းအနားတွေပွဲတော်တွေဖျော်ဖြေပွဲတွေနဲ့အားကစားပွဲအတော်များများကိုလည်းရာသီဥတုကြောင့်ဖျက်လိုက်ရပါတယ်။အပူချိန်ဟာညချိန်မှာတော့မှဆက်ရှိနေပြီးတော့အခုတနင်္ဂနွေနေ့မှာရှိဘက်ကန်အောင်နဲ့ဒေသမှာအပူချိန်ပိုတိုးလာနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်။ဒါကြောင့်မလို့အသက်အရွယ်ကြီးသူတွေကိုဂရုစိုက်ကြဖို့ဆိုပြီးတော့မှားနေပါတယ်။လီဘူတွေကိုထိန်းထားသလိုဖြစ်နေတဲ့ဖိအားပြင်းထန်နေမှုကြောင့်လဲအမေရိကန်အလဲပိုင်းဒေသနဲ့ရှိဘက်ကန်အောင်နန်းဒေသကမြို့တွေမှာအပူချိန်ကပိုးနေပါတယ်။ဒါကြောင့်လည်းပဲမြို့တွေမှာအများပြည်သူတုံးရေကူးကန်တွေကိုချိန်တိုးဖွင့်ပေးနေပြီးတော့အများပြည်သူကိုလည်းပြင်းထန်တဲ့အပူကိုဘလို့ရင်ဆိုင်မလဲပညာပေးမှုတွေကိုမြို့စီဝေသားရေးအဖွဲ့တွေကထုတ်ပြန်ပေးနေပါတယ်ခင်ဗျာ
။တောင်ဆာဒေသကအိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုတ်သူမိုးတန်တဲထန်စွာရောသွန်းပြီးတော့ရေကြီးတာကြောင့် တည်ဆုံးသူရေတွက်ဟာ152ယောက်ရှိသွားပြီဖြစ်ပြီးတော့တန်းနဲ့ချီတဲ့လူတွေလည်းရေဘေးအန္တရာယ်နဲ့ဆိုင်နေရတယ်လို့အာဏာပိုင်တွေကဖော်ကြားလိုက်ပါတယ်။ပြီးခဲ့တဲ့ပတ်အတွင်းရေကြီးမှုတွေကြောင့်ဒီပေါ်နိုင်ငံမှာလူ90ထပ်မံနဲ့တည်ဆုံးပြီးတော့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာဇံပြည်နယ်မှာတော့90ထပ်မံနဲ့တည်ဆုံးခဲ့ပါတယ်။ဒါပြင်မင်္ဂလာဒေ့ရှ်နိုင်ငံမှာဆိုရင်လည်းလူတစ်ဒါဇင်လောက်တည်ဆုံးသွားခဲ့ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းရေပြန်ကျသွားပြီဖြစ်ပေမဲ့လည်းရေကြီးမှုကြောင့်အာဇံပြည်နယ်တဝမ်းမှာရွာ3,800မှာနေထိုင်နေကြတဲ့လူ 4.8 သန်းလောက်လည်းရေဘေးဒုက္ခနဲ့ရင်ဆိုင်နေရတယ်လို့အာဇံပြည်နယ်ရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတို့ကပြောပါတယ်။ဒါပြင်အိန္ဒိယနိုင်ငံဘီဟာပြည်နယ်မှာဆိုရင်လေရေချီးမှုကြောင့်နှသန်းခွဲလောက်ဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကမြန်မာပုဒ်ထရမြကန်းပါးတွေပြိုကျခဲ့တာကြောင့်ကာဇီရန်ကအမျိုးသားတစ်တော်ဂျိုဝိုင်းနင်းကရှားပါတရိဆန်မျိုးဖြစ်တဲ့ဟိုဂျိုးတစ်ချောင်းနဲ့ကြန့်ဆယ်ကောင်လောက်လည်းတည်ဆုံသွားတယ်လို့အာဒန်ပြည်နယ်တာဝန်ရှိသူတို့ကပြောပါတယ်ခင်ဗျာ။
လောက်ကဘာဘူကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တဲ့အနှစ်50ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဒလမျိုးသမိုင်းတူအောင်လုပ်ခဲ့ကြတဲ့အမေရိကန်အာကသယင်မှု3ကိုချီချူးကွန်ပျူတာစကားပြောလိုက်ပါတယ်။သူတို့3ဟာအာကသပြိုင်ပွဲကိုအနိုင်ရတာထက်ပိုပြီးတော့ကြီးကျယ်တဲ့အရာတွေကိုလုပ်နိုင်ခဲ့တဲ့အကြောင်းသူတို့ကဒီကျွန်တော်တို့နိုင်ငံကိုပိုပြီးတော့ထင်ရှားစေခဲ့တဲ့အကြောင်းသူတို့ကြောင့်မလို့တိုးတက်တဲ့အချိန်ကာလအတွင်းမှာပဲတကဘာလုံးကလူသားတွေဟာတသားတည်းရှိခဲ့ကြကြောင်းဖလော်ရီဒါပြည်နယ်ကကနေဒီအာကသစခန်းမှာလုပ်တဲ့နှစ်ပတ်လည်ထိမ်းမှတ်ခန်းနာမှာဒုတိယသမ္မတမိုက်ပန့်စ်ပြောသွားတာဖြစ်ပါတယ်။အာကသယင်မှု3ဖြစ်တဲ့ Neil Armstrong, Buzz Aldrin နဲ့ Mike Collins တို့ဟာအနည်းအားလုံးကိုရင်ဆိုင်ခဲ့ကြတဲ့အကြောင်းသူတို့ကမှတရားကောင်းနေမဟုတ်ဘူးဆိုရင်တရားကောင်းဆိုတာရှိမှာမဟုတ်တဲ့အကြောင်းမိုက်ပန့်စ်ကချီချူးပြောပါတယ်။ American အာကသဒုံးပြန် Eagle ဟာ1969ခုနှစ်ဇူလိုင်20ရက်နေ့ကလာကဘာဘူကိုဆင်းသက်ခဲ့ပြီးတော့အာကသယင်မှုတွေခြေချနိုင်ခဲ့ပါတယ်။အဲ့ဒီတော့ကအမေရိကန်ရဲ့ဒီရခိုင်ဆိုဗီယက်ယူနီယံလို့ခေါ်တဲ့ရုရှားတို့ဟာတန်တမာရေးအရာရောနည်းပညာအရာပါအပြိုင်ဒီစီးရေးတိုက်ပွဲဖြစ်နေတဲ့ကာလလည်းဖြစ်ပါတယ်။အမေရိကန်အာကသယင်မှုနေအမ်စတောင်းခြေချခဲ့တဲ့ဒီအနှစ်50ရှိလာချိန်မှာပဲနောက်တစ်ချိန်အာကသယင်မှုတွေလောက်ကိုဆီလုံးမဲ့အစီအစဉ်ကိုတော့ Greek Danae တဲ့ကအပိုလိုနံမင်းရဲ့အမှောင်ညီမ Aldous Smith ကိုအမိပေးထားကြောင်း NASA အကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ။
2019ဘောလုံးရာသီကြိုခြေဆန်းပွဲတွေဖြစ်နေကစားနေကြတဲ့ ICC ဖလားဘောလုံးပွဲတွေမှာတော့နေ့ကတော့ Bayern Munich နဲ့ Arsenal တို့အနိုင်ရသွားပါတယ်။ Bayern Munich နဲ့ Real Madrid တို့ American ပြည်အောင်စု Texas နဲ့ Houston မြို့မှာကစားကြတာမှာ Bayern Munich က3-2နဲ့ Real Madrid ကိုနိုင်သွားတာပါ။ Bayern အတွက် goal တွေကိုတော့ Tolisso, Lewandowski နဲ့ Gnabry တို့ကသွင်းခဲ့တာပါ။ Arsenal နဲ့ Fiorentina ပွဲမှာတော့ Arsenal က3-2မရှိနဲ့နိုင်သွားပါတယ်။စင်ကိုမှာကစားနေတဲ့ Tottenham Hotspur နဲ့ Juventus ပွဲမှာတော့နှစ်ဖက်ဂိုးမရှိသေးကြသွားခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန်ဦးတို့ပြောပြပေးကြတာပါရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။စီရိတ်ပဋိပက္ခတွေတင်းမာနေစေရခိုင်ပြည်နယ်မြေပုံနဲ့အမ်းမြူနယ်မှာအစိုးရစစ်သည်မော်ကိုရခိုင်တိုင်းဒေသလက်နက်ကင်တပ်ကပြစ်ခတ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာဒေသခံပြည်သူတွေဘေးလွယကိုပြေးနေကြရတယ်လို့လုံခြုံရေးအတွက်လည်းအထူးစိုးရိမ်နေကြရတယ်လို့မြေပုံပြည်သူလွတ်တော်ကိုယ်စားလှယ်ကပြောပါရယ်စစ်ဘေးကြောင့်ပြေးနေရတဲ့စစ်ဆောင်ပြည်သူတွေအပြင်အေးလက်နက်ကင်ဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အဖမ်းခံရမှာကိုစိုးရိမ်လို့ပြေးနေရသူတွေကပို့ပြီးတော့များပြီးတော့ဒုက္ခသည်ဥယေက9,300ကျော်သွားပြီလို့ကူညီပေးနေသူတွေကပြောပါရယ်နောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကတင်ပြပေးပါမယ်ရှင်
ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားအခုချိန်ထိကိုတိုက်ပွဲတွေကပြင်းထန်နေစေဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့အမ်းမြို့နယ်အနီးကနေကြားမြင့်နာမှာမြန်မာတပ်မတော်ရဲ့ရေတပ်စစ်သည်မော်တွေကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA ဘက်ကပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့လို့အစိုးရတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချလာတဲ့အတွက်အမ်းနယ်မြေပုံဒေသခံတွေအထူးစိုးရိမ်ကြောက်လန့်နေကြတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒီမရ
ှိရတောက်ကြောင်နဲ့ဒီကောင်းချင်းကြည်ရကြမှာမျိုးဝါတစ်ခုမှနေရာယူထားတယ်။ပြီးတော့အဲ့ဒီနေဒီကကျွန်တော်သားတွေရှိသားတွေကပေါ့တော်ကိုတစ်ဖွဲ့အဲဒီကောင်းချင်းတစ်ဖွဲ့အဲ့ဒီရွာတွေမှာတွားပြီးတော့စခန်းချထားတယ်ပေါ့။နောက်ရွာသားတွေကတော့အဲ့မှာစစ်တပ်လာပြီးရှင်တစ်ခုခုများလိမ့်တယ်မလားလိမ့်ကြတယ်ကြတယ်တို့ဌာနရှိကြတို့အဲ့လိုလိမ့်မလားဆိုပြီးတော့တော်တော်များများကတော့ တော်တယ်မှာမနေဘဲနဲ့တခြားမိရှာရရွာလေးရှိသေးလို့ရှိရသေးတယ်သွားရတယ်တချို့လည်းဒီလိုလုံငန်းခွင့်ရှိရတယ်ဝင်းနေသွားတော့ပြင်းချောင်နေရတယ်သူတို့ရွာကိုလာပြီးစခန်းချနေတော့အရှိန်ကြောင်းရမှုတွေတော့သူတို့မှရှိနေကြတာပေါ့နော်
အခုလိုမျိုးအစိုးရစစ်ရေးရင်နေနှစ်ရက်ဆက်တိုက်ပစ်ခတ်မှုဖြစ်ခဲ့သလိုကျန်တဲ့ရခိုင်ပြည်နယ်တွင်းကရသေတောင်ဘူးသီးတောင်မြအုပ်ဘတ်တွေမှာလည်းတိုက်ပွဲတွေကဖြစ်နေစေစည်ရဲတင်းမာမှုတွေကဖြစ်နေလို့တောင်းချီတဲ့ဒေသခံပြည်သူတွေဟာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ရာနေရာတွေကနေဘေးလွတ်ရာကိုအသက်လူတိမ်းရှောင်နေကြရသလိုအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့ဆက်နွယ်မှုရှိတဲ့ဆိုပြီးမတင်ကမှုတွေနဲ့ဖမ်းဆီးစစ်ဆေးမှုတွေများလာနေတဲ့အတွက်တိမ်းရှောင်နေကြရသူတွေလည်းပိုများလာနေတဲ့အခြေအနေပါဒီလိုအခြေအနေမှာတော့မိမိတို့နိုင်ငံသားတွေအတွက်လုံခြုံကာကွယ်မှုပေးပါလို့ရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုမြေပုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ
်ဟုတ်ကဲ့ဖြစ်ပေါ်ကြည့်လာပြီဆိုရင်တော့အဓိကဒုက္ခရောက်ကြတာကတော့ကြားရွာသားတွေပေါ့နော်အဲဒီလိုကဟိုဒီကိုလည်းကြောက်ရစက်မော်လည်းကြောက်ရခုနေရာမှာပြပေါ်ချင်ရင်လည်းစက်မော်ကဝင်ပြီးတော့ဖမ်းဆီးရလို့ဆီဆီရလို့ရိတ်ထိတာရှိတော့အဲဒီပြပေါ်ချင်မှာကိုလည်းကြောက်နေရတဲ့သဘောတွေရှိတယ်ပြီးတော့အဲ့ကြောပြောရွာနာမှာတိုက်ပွဲရှိပြီဆိုရင်တော့တက်ကလာပြီးတော့သူတို့ဒုက္ခပြီးမယ်ဆိုရယ်အတိတ်ကြုံလည်းရှိရယ်အဲ့လိုလည်းစိုးရင်ကြောက်ကြမှုရှိရယ်အဲ့ဖြစ်လဲဖြစ်ခဲ့ပြီးတော့သူတို့ကအဲ့ဒါကိုကြောက်ပြီးတော့ရွာနာမှာတိုက်ပွဲရှိတယ်ဆိုရင်တော့အဲပြီးရွာရကိုသူတို့ရှောင်ပြတာပေါ့နော်ကိုရမှာမနေရဘူးအဲ့လိုရုပ်ရက်ခါမှာစေနာရှင်တွေကလည်းဒီဒုက္ခတွေစကားတွေဖွင့်ပြီးတော့ဟောလာတဲ့အဲ့ဒီကိုကုညီကြရတဲ့အခြေအနေများပါတယ်။နိုင်ငံတကာကုညီကြလည်းအခက်တက်ရှိရယ်။ဒီနယ်အစိုးရရောင်းချရကုညီကြလည်းအခက်တက်ရှိရယ်။ဒါကြောင့်ဒုက္ခတွေ9000 6000ကိုကုညီဖို့ဆရာပြည်တော်မလို့ရဘူး။အဲ့ဒီထဲမှာ internet line ပြိတ်ကြတဲ့အခါမှာတကယ်အဖြစ်အမှန်တွေကိုလည်းနိုင်ငံကပဘာကရောက်ပြီးခွင့်မရတဲ့အခါမှာပို့ပြီးတော့ဒီလူတွေရဲ့ဘဝကဟာလာကျတော့ကိုကာရှုမှုမောင်ကြတဲ့သဘောမျိုးတွေရှိပါတယ်။အဲ့ဒါကြောင့်နိုင်ငံတော်ကဟိုဒါဒီကိုကိုကြည့်ဘူးလေကျွန်တော်တို့ကနေပါတယ်ခင်ဗျာနော
်လက်တလုံးမှာတော့စစ်ဘေးအပြင်ဖန်စီချုံတောင်ကြီးအန္တရာယ်တွေနောက်မိုးများရေကြီးတဲ့ရာသီဥတုဘေးဒဏ်တွေနဲ့ပါရင်ဆိုင်နေကြရတဲ့ရခိုင်ပြည်သူတွေအတွက်ဘေးကင်းလုံခြုံစွာနဲ့ခိုနားနိုင်မဲ့စခန်းတွေလိုအပ်တယ်လို့စားနပ်ရိက္ခာတောက်သုံးရည်နဲ့ဆေးဝါးတွေကအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့အန်းနဲ့မြေပုံမြို့နယ်ပါအပါစစ်ဘေးဆောင်ပြည်သူပေါင်းက9000 3000ကျော်သွားပြီလို့ဒုက္ခသည်တွေကိုကုညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီယုံအာရေးစီကကိုစောစောထုံးကပြောပါတယ
်အခုနောက်ဆုံးကတော့ဒီကြောက်ပြုတ်ဘက်မှာရောနောက်ပြီးတော့မှဒီအမ်းမျိုးနေတချို့ကြည့်ရတယ်မှနေပဲဒီဒုက္ခတွေကြီးလာနေတယ်ပေါ့နော်အဲနောက်တစ်ခါကျတော့ချောင်းဝမှာရှိတဲ့ရေတတိကိုအေကတက်လိုက်တဲ့ခါကျတော့အဲ့ဒီများတောက်မှာရှိနေပြည်သူတွေကကြောက်ပြန်ပြီးတော့မှဆုံးဖြတ်နေရတာပေါ့နော်ဆိုတော့အခုဒီလိုစီမံကဘယ်လိုဖြစ်နေလဲဆိုတော့ခုချပဲမှုတွေလည်းမရောက်ကြတော့ဘူးပေါ့လေနော်အခုတည်းအစိုးရဖက်ကရောနောက်ပြီးတော့မှနိုင်ငံတကာဖွင့်ရှိတာရောဟိုလာရောက်ဖြစ်မရှိတော့ဘူးပေါ့ဒီဒုက္ခတွေကဒုက္ခကြီးဖြစ်ဖြစ်လာတဲ့ခါကျတော့ဒီလိုမှခုလိုကြနေရမရှိချင်နေတယ်အခုဆိုလို့ရှိရင်များသွားဖြစ်ကနေရကတော့ဖြစ်ဖြစ်လို့နေကြတယ်အဲစနေခါကျတော့လည်းပဲမမဆက်ဖက်ကုန်မှုရဲ့မရှိတဲ့ခါကျတော့စိတ္တလေးကိုစနေကြနေတယ်ပေါ့နော်အဲ့လိုတော့အခြေအနေဖြစ်နေပါတယ်အဲစီးရဲချင်းလည်းကောက်ခွင့်ရတာလည်းနည်းနည်းခက်ခဲနေတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ခင်မင်းထားတဲ့အားကတော့အခုဆိုလို့ရှိရင်ကျွန်တော်တို့9000နဲ့3000ဝန်းကျင်တော့ရှိပါလိမ့်မယ်မှာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်ကူညီကယ်ဆယ်ပေးနေသူတွေအတွက်လိုအပ်တဲ့ဆက်သွယ်မှုအခက်တွေ့နေကြရလို့အင်တာနက်ဖြတ်တောက်ထားမှုကိုအမြန်ဆုံးပြန်လည်သုံးစွဲခွင့်ပေးဖို့နိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြီးခဲ့တဲ့ဇွန်လ18ရက်နေ့ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းပယ်ချခံရတဲ့အတွက်လွှတ်တော်အနေနဲ့ပြည်သူ့အတန်းပြည်သူ့အခက်အခဲကိုတင်ပြခွင့်မရတဲ့အခြေအနေဖြစ်နေပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင်။
မဆုမုံပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့ဟောင်ကောင်ကဆန္ဒပြပွဲတွေအကြောင်းကိုဆက်ချင်ပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့အခိုင်အမာပြောဆိုထားတာနဲ့အတူခရီးရန်ဖျားเจ้าတွေကလည်းရှီတန်းကပါဝင်နေကြပါတယ်ဆန္ဒပြတဲ့နီလန်တစ်ခုအနေနဲ့ရောရဲတွေနဲ့ဒေါသထွက်နေတဲ့ဆန္ဒပြသူတွေအကြားမှာထိတိုက်တွေ့မှုရှော့ချနိုင်ရေးနီလန်အဖြစ်နဲ့ပါခရီးရန်အဖွဲ့တွေကလူမှုစုဝေးပွဲတွေကိုပုံမှန်ကျင်းပနေပြီးဆန္ဒပြပွဲတွေမှာဓမ္မသချင်းတွေကိုတည်ဆူကြပါတယ်တရုတ်ကသူ့ရဲ့ဩဇာကိုချဲ့ထွင်လာတာနဲ့အတူပဲဘာသာရေးပေါ်နှိပ်ကွပ်လာမှာကိုဟောင်ကောင်ကခရီးရန်ဖျားเจ้าအများပြကစိုးရိမ်နေကြတာပါ VOE သတင်းတော့ Bill Gallo ရဲ့သတင်းကိုမတ်တင်ကြီးထိုက်ကပြောပြပြပါမယ်ရှင
်ဝိပုစုတောင်းရင်ဆန္ဒပြနေကြတာပါဟောင်ကောင်ကခရီးရန်တွေအစိုးရရုံးချုပ်စီကိုချီတက်နေကြတာပါလွတ်လပ်မှုကတဖြည်းဖြည်းလျော့ပါလာတယ်လို့သူတို့ကရှုမြင်ပြီးတွန်းလှန်နေကြတာလည်းဖြစ်ပါတယ်ကက်သလစ်စီယုံရေးမှူး Lawrence Ann ကအခုလိုပြောပါတယ
် We don't know how the situation tomorrow actually မနက်ဖြန်မှာအချိန်လေးဘာဖြစ်လာမယ်ဆိုတာမသိသေးပါဘူး။ဟောင်ကောင်ကလူအများအပြားအတွက်တော့တနင်္ဂနွေစနစ်နှစ်မျိုးဆိုတာပျောက်ဆုံးခဲ့ပါပြီ။ဒီလိုစနစ်မရှိတော့ပါဘူး။ကြာဆုံးသွားပါပြီ
။ဟောင်ကောင်လူဦးရေရဲ့17ရာခိုင်နှုန်းကျော်ကခရီးရန်နေပါ။လက်ရှိဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကဘာသာရေးကိုအဓိကမထားပေမဲ့လည်းခရီးရန်တွေကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေကြပါတယ်။ဘာသာရေးတချင်းတွေကလည်းဆန္ဒပြသူတွေရဲ့တချင်းဖြစ်လာပါတယ်။ဘာသာရေးဆိုင်ရာစုဝေးမှုတွေကိုတင်းတင်းကြပ်ကြပ်မကင်တွေ့တာကြောင့်လဲတစိ့တစ်ပိုင်းပါဝင်ပါတယ်ကက်သလစ်စီယုံရေးမှု Lawrence An ကအခုလို့ပြောပါတယ
် If the movement are organized
ဘာသာရေးကိစ္စတက်တက်စူးစီးလှုပ်ရှားကြတယ်ဆိုရင်အရေးယူလို့ရတဲ့ဥပဒေမရှိပါဘူးရဲစီကလည်းခွင့်ပြုချက်မလိုပါဘူ
းဟောင်ကောင်မှာဘာသာရေးလွတ်လပ်ခွင့်ရှိနေစေဆိုပေမဲ့လည်းတရုတ်အစိုးရကတဖြည်းဖြည်းနဲ့ဩဇာလွှမ်းမိုးလာတာနဲ့အတူသူတို့ကအဆုံးရှုံးရဆုံးဖြစ်မယ်လို့ခရီးရန်အများအပြားကခန်းစားနေကြရတာပါတရုတ်ကွန်မြူနစ်ပါတီကခွင့်ပြုမထားတဲ့ဘာသာရေးအဖွဲ့တွေကိုဖြိုခွင်းပါတယ်ခရီးရန်ဖျားရှိခိုးเจ้าတွေကိုဖြိုချပြီးဝိပုစုတောင်းကြသူတွေကိုနှင်ထုတ်ပါတယ်ထိမ့်သိမ့်ရေးစခန်းတွေမှာမွတ်စလင်တသန်းနီးပါးကိုလည်းထိမ့်သိမ့်ထားတာပါဒါတွေအလုံးချောင်မဲ့ဟောင်ကောင်ကခရီးရန်တွေလည်းစိုးရိမ်ကြတာလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကPhil Robertson ကပြောပါတယ
် We've seen the agenda of Xi Jinping and Beijing they're trying to reel Hong Kong
တရုတ်ဆူရနဲ့ရှီဂျင်းဖင်ရဲ့အစီအစဉ်တွေကိုကျွန်တော်တွေ့ခဲ့ကြရပြီဖြစ်ပါတယ်သူတို့ကဟောင်ကောင်ကိုသိမ်းသွင်းလိုက်ဖို့ကြိုးစားနေကြပြီဟောင်ကောင်ရဲ့အရက်ဖက်နဲ့နိုင်ငံရေးလွတ်လပ်မှုတွေလွတ်လပ်တဲ့အဖွဲ့အစည်းတွေဒီမိုကရေစီရဲ့အခြေခံတွေကိုခြေဖျက်ဖို့ပါပြွင့်ပြင်းလင်းလင်းဝေဖန်ကြတဲ့အသင်းတော်တွေလွတ်လပ်တဲ့ဘာသာရေးခေါင်းဆောင်တွေကိုထိန်ချုပ်ဖို့ဒါမှမဟုတ်လေဖြည်းဖြည်းပစ်ဖို့တရုတ်အစိုးရစီးနှင်းမှာရှိနေတယ်ဆိုတာကိုကျွန်တော်အခိုင်အမာပြောရဲပါတယ
်။ခရီးရန်စာတင်ကြောင်းတချို့ဆိုရင်ဘာသာရေးဆိုင်ရာတင်နန်းတွေကိုရပ်ဆိုင်ဖို့ဖိအားပေးခံရတယ်လို့ဘာသာရေးဆိုင်ရာအသင်းအဖွဲ့တစ်ခုဖြစ်တဲ့ Hong Kong Justice and Peace Commission ကဂျက်ကီဟွန်ကပြောပါတယ်။အများပြည်သူအခမ်းအနားတွေကျင့်ပဖို့လည်းပိုခက်ခဲလာတယ်လို့သူကပြောပါတယ်
။ We have to buy the public insurance, the third party insurance.
သာသနာပြုကျောင်းတွေအနေနဲ့အာမခံထားရပါတယ်။သူတစ်ပါးထိခိုက်မှုအာမခံဝယ်ရပါတယ်။ဒါကြောင့်ပုဂ္ဂလိကအာမခံလုပ်ငန်းတစ်ခုခုကနေအာမခံခိုင်ခိုင်မာမာတစ်ခုဝယ်ရမယ်ဆိုတော့တချို့ပုဂ္ဂလိကအာမခံကုမ္ပဏီတွေကသူတို့နဲ့ဟောင်ကောင်အစိုးရကြားဒါမှမဟုတ်လဲတရုတ်အစိုးရနဲ့ဆက်ဆံရေးမပြတ်ချင်တာကြောင့်အလုပ်တွဲလုပ်ဖို့ညှင်းပါမယ်
။တရုတ်အနေနဲ့2049ခုနှစ်မတိုင်ခင်မှာတော့ဟောင်ကောင်ကိုအပြည့်အဝအုပ်ချုပ်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းခရီးရန်အများပြားကတော့သူတို့မှာ28နှစ်ရှိသေးတယ်လို့မခန့်စားရပါဘူး။ Hong Kong Justice and Peace Commission ကဂျက်ကီဟွန်ကအခုလို့ပြောပါတယ်
။ So when you ask me about 2047 Israel
2049ခုနှစ်ကိစ္စကိုမေးလာတော့ဒါကအဝေးကြီးလိုပါသေးတယ်။နောက်လာဘာဖြစ်မလဲဆိုတာတောင်မှမသိနိုင်ပါဘူး
။ Hong Kong ကခရီးရန်ဖျားချောင်းအတော်များများကတော့နိုင်ငံရေးမှာဝင်မပါဖို့ရွေးချယ်ထားကြပြီးမြို့လို့လဲရွေးချယ်စရာမရှိတော့ဘူးလို့ယူဆသူတွေလည်းရှိပါတယ်။ဒီအဖွဲ့ရဲ့ချီတက်မှုကတော့သတင်းပတ်တွေနဲ့ချီရှိလာပြီးဖြစ်ပြီးရက်တန်လိုက်ဖို့အစီအစဉ်လည်းမရှိပါဘူးရှင်
။မတ်သိင်ကြီးထိုက်ပါရှင်။အခုတော့အိန္ဒိယကားဈေးကွက်အခြေအနေအကြောင်းကိုနှာစင်ကြည့်ကြအောင်ပါ။အိန္ဒိယဟာကမ္ဘာမှာတတိယအကြီးဆုံးမော်တော်ကားဈေးကွက်ဖြစ်လာမယ်လို့လွန်ခဲ့တဲ့တစ်နှစ်လောက်ကကြိုတင်ခန့်မှန်းထားခဲ့ကြပြီးမြို့မျောလင့်ထားတဲ့အတိုင်းဖြစ်မလာပဲဆယ်စုနှစ်တစ်ခုအတွင်းအယောင်အကျဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ American Dollar Billion 100ရှိတဲ့မော်တော်ကားဈေးကွက်အယောင်အကျဆင်းလာတာဟာအိန္ဒိယတနိုင်ငံလုံးအတိုင်းအတာနဲ့စီးပွားရေးကျဆင်းလာခြင်းရဲ့ပြရယူဖြစ်ပါတယ်။အိန္ဒိယရဲ့စီးပွားရေးဟာအခုနှစ်ပထမ3လအတွင်းမှာ5နှစ်အတွင်းဖွံ့ဖြိုးမှုအနေအကွေဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါ။ဒီအကြောင်းကို VUE သတင်းတောက် Anjana Pastry Chat သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
ကူကောင်မြို့မှာရှိတဲ့ဟွန်ဒေးကားအယောင်ဆိုင်တစ်ခုမှာသူတို့အိမ်ကကားအဟောင်းကိုဘယ်ကားနဲ့လဲရင်တင့်တော်မလဲဆိုတာရွေးချယ်ဖို့ Hitesh Kaushik ဆိုသူကောလိပ်ကျောင်းသားလေးတဦးကသူ့အကိုကိုကူရွေးပေးနေပါလေ
10 11 साल हो चुके उसे तो ये है कि अब वो 15 साल वाला सिस्टम भी है तो थोड़ा सा
फिर हमने ကားဟောင်းက10နှစ် 17 နှစ်လောက်ရှိလာနေပြီလေဒီလီမှာက15နှစ်အထက်တန်းကျော်တဲ့ကားတွေကားမောင်းဝယ်မရှိဘူးဆိုတော့ဈေးတင်တော်တဲ့ကားကိုရွေးနေရတာပ
ါလွန်ခဲ့တဲ့လအနေငယ်အတွင်းကားဈေးတွေကျနေတာကြောင့်Safdarjan Motorka အယောင်ဆိုင်အကြီးအကဲ Gagan Aurora လို့ပုံကိုယ်တွေကဝယ်လို့သူတွေကိုနှိမ့်မြုံနဲ့ဆွဲဆောင်နေကြတာပ
ါ There's a drop of around 25 to 30%
25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းလောက်ရောင်းကျသွားတဲ့အစည်းအဝေး150လောက်ရောင်းနေရတဲ့သူတွေက 130 135စီးလောက်ပဲရောင်းရတော့တယ်ကျွန်တော်လည်းရောင်းကြတာပါပဲ
အိန္ဒိယရဲ့ကားဈေးကွက်ကိုမျက်စိကြပြီးကပ္ပကားထုတ်လုပ်သူတွေကလွန်ခဲ့တဲ့နှစ်20အတွင်းဈေးကွက်ချက်တွင်ခဲ့ကြပါတယ်ကားတွေရောင်းကောင်းခြင်းဟာအိန္ဒိယရဲ့ထူးခြားတဲ့စီးပွားရေးတိုးတက်မှုအလားအလာအဖြစ်ကားထုတ်လုပ်သူတွေကရှုမြင်ခဲ့ကြတာပါဒါပေမဲ့တိုင်းပြည်စီးပွားတိုးတက်မှုနှေးကွေးလာနေတာကြောင့်လူလာတန်းစားတွေကလွန်ခဲ့တဲ့တစ်နှစ်အတွင်းကားနဲ့တခြားလူသုံးကုန်ပစ္စည်းဝယ်ယူသုံးစွဲမှုတွေကိုရှော့ချလာကြပါတယ်အဲ့လိုအခြေအနေတွေဖြစ်နေတာကြောင့်နိုင်ငံအတွင်းကအကြီးဆုံးကားကုမ္ပဏီကြီးဖြစ်တဲ့ Maruti Suzuki ကကားထုတ်လုပ်မှုတွေရှော့ချခဲ့ပါတယ်။ Gagan Aurora လို့ကားအယောင်ဆိုင်၄ခုရှိတဲ့သူတွေကပုံမှန်လဲပတ်နိုင်ပေမဲ့တခြားသူတွေကတော့သူတို့လောက်ကမ်းမကောင်းကြပါဘူး
။ The salaries are going up. The infrastructure costs are the same. And
ဒေါ်ကလာစားရီဒိုးနေတဲ့ဆိုင်ကန်းငါးကတွေကဒီအတိုင်းပဲအယောင်ကကျနေတယ်ဆိုတော့ပိုခက်ခဲလာပြီးတော့ဆိုင်ဆက်ဖွင့်ထားဖို့တော့မလွယ်တော့ဘူး။ဒါကြောင့်ကျွန်တော်ပတ်ဝန်းကျင်ကဆိုင်တွေတစ်ခုပြီးတစ်ခုပိတ်ကုန်ကြတော့ခင်ဗျားတို့တွေးနေရတာပ
ါကားတွေရောင်းကျနေတာကတိုင်းပြည်စီးပွားတဖြည်းဖြည်းကျလာနေတာကိုပြသနေခြင်းဖြစ်တယ်လို့ဂျဝါဟာလာနေရူးတက္ကသိုလ်စီးပွားရေးဌာနကဟီမန်ရှုလိုစီးပွားရေးပညာရှင်တွေကသုံးသပ်ပါတယ
် We didn't do enough to increase the demand to
စီးပွားရေးပြန်ကောင်းလာအောင်လှုပ်ဆောင်ပေးနိုင်စွမ်းမရှိဘူးလို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဟာပြည်ပပုတ်ကုန်အပေါ်အားထားနေတဲ့စီးပွားမျိုးမဟုတ်ပဲပြည်တွင်းဝယ်ယူသုံးစွဲမှုအပေါ်မိခိုးအားထားတဲ့စီးပွားဖြစ်ပါတယ
်မော်တော်ဆိုင်ကယ်စီးနေရာကနေကားပြောင်းစီးလာကြတဲ့တောင်သူလယ်သမားတွေရဲ့စီးပွားကျဆင်းမှုကလည်းကားထုတ်လုပ်သူတွေကိုထိခိုက်စေတယ်လို့ဟီမန်ရှုကပြောပါတယ
် So if 1/2 of our economy is actually going through a slowdown then the remaining 1/3 cannot sustain
တိုင်းစီးပွားရဲ့သုံးပုံနှစ်ပုံကနှေးကွေးနေမယ်ဆိုရင်ကျန်တဲ့တစ်ပိုင်းကဘလို့မှဆက်ထိန်ထားဖို့မဖြစ်နိုင်ပါဘူးနှစ်နှစ်သုံးနှစ်လောက်ကြေးလက်စီးပွားရေးကိုမျက်ကွယ်ပြုထားခဲ့ခြင်းရဲ့နောက်ဆက်တဲ့ဆိုးကျိုးကိုကျွန်တော်တို့အခုတွေ့နေရတာပ
ါစီးပွားကျဆင်းမှုမှာကြမ်းကြမ်းနေကြတဲ့ကားအယောင်ဆိုင်တွေကတော့စီးပွားရေးအမြန်ပြန်ဥမော့လာပါစေလို့ဆုတောင်းနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါတော်တာရှင်တို့ခုနဆင်နေကြတာက VOA American တန်ရဲ့တနင်္ဂနွေညနေခင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင် VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်သစ်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုရရန်နိုင်ကပြောပြပြပါရှင
်။ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာသီဥတုအလွန်ပူတဲ့ကြားကပဲဒီအပူဒဏ်ကိုကြံ့ကြံ့ခံပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာအနောက်ရောက်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတည်ရလှုပ်ဆောင်ကြဖို့စာရန်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အငင်းပေါ်စရာဖြစ်ခဲ့တဲ့တရုတ်နိုင်ငံကိုတရခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်ဒေသခံတွေကအစိုးရကိုဆန္ဒပြနေကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာတေကန်ဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ10ဦးထပ်မံတေဆုံးပြီးတော့25ဦးဒဏ်ရာရသွားခဲ့တယ်လို့ပါကစ္စတန်အနောက်မြောက်ပိုင်းတောင်ပေါ်ရှိသူတွေကပြောပါတယ်။ဒေရာအစ်မောခန်းအရမရှိတဲ့လုံခြုံရေးခန်းတစ်ခုမှာဒီကနေ့တနင်္ဂနွေနေ့မှာတေကန်ဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျမနီနိုင်ငံမှာတော့နာဇီအာဏာရှင်အက်ဒော့ဖ်ဟစ်တလာကိုလှုပ်ကြံမှုကြိုးစားခဲ့တဲ့ထင်ရှားတဲ့သမိုင်းဝင်ထိမ့်မှတ်85နှစ်မြောက်ကိုမနေ့စနေနေ့ကကျင်းပခဲ့ကြပါတယ်။အဲ့ဒီဖြစ်စဉ်မှာတော့လှုပ်ကြံမှုကြိုးစားမှုကမအောင်မြင်ခဲ့ပဲလှုပ်ကြံမှုမှာပါဝင်သူတွေတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဗြိတိန်နိုင်ငံပိုင်ရေနံနယ်သင်းပေါ်ကိုအီရန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံသားထင်မှတ်မှုတွေမြင့်တက်နေတာနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုဗြိတိန်ကအီရန်နိုင်ငံကဗြိတိန်နိုင်ငံကိုသတိပေးလိုက်ပါတယ်။နိုင်ငံသားထိမှမှုတွေဖြစ်နေတာကိုပို့ပြီးတော့အချိန်မြဲလာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်အနေနဲ့ထိမ့်ဖို့လိုတယ်ဆိုပြီးတော့အီရန်ကဒီကနေ့မှာတိုက်တွန်းလိုက်တာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရရန်နိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်း Intel Set 17နဲ့ Mia Set 3 Juru တို့ကနေထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာမှာ9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆောင်ကြအောင်ပါရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.